အမေရိကန်နဲ့ဂျပန်နိုင်ငံတို့ရဲ့မြေပြင်ဝေဟင်နဲ့ရေပြင်အားလုံးပါဝင်တဲ့ကြီးရည်လေးစီးရည်လေးကျင်းမှုကိုဂျပန်နိုင်ငံအနီးမှာတင်းနာနေကစတင်လိုက်ပြီးဖြစ်ပါတယ်။ဒီသာတွင်တရုတ်နိုင်ငံရဲ့စီးရည်လှုပ်ရှားမှုတွေများပြားလာတဲ့အချိန်မှာအခုလိုအင်အားပြည့်စီးရည်လေးကျင်းမှုကိုပြုလုပ်နေတာဖြစ်ပါတယ်။အသွားထက်လန် King's Road စစ်ဆေးရည်လို့နာမည်ပေးထားတဲ့ဒီစီးရည်လေးကျင်းမှုကိုနှစ်နှစ်တစ်ကြိမ်ကျင်းပပြုလုပ်လေးရှိပြီးအမေရိကန်နဲ့ဂျပန်တို့စီကဒါဇင်နဲ့ချီတဲ့စစ်သည်မော်တွေရာချီတဲ့လေယာဉ်တွေနဲ့ကြီးရည်လေးတပ်ဖွဲ့ဝင်စုစုပေါင်း 4,600 ပါဝင်ဆင်နွှဲနေတာဖြစ်ပါတယ်။နိုဝင်ဘာလ5ရက်နေ့အထိပြုလုပ်ဖို့စီစဉ်ထားတဲ့ဒီနှစ်စီရည်လေ့ကျင့်မှုမှာစိုက်ဘာနဲ့အီလက်ထရောနစ်စီရည်လေ့ကျင့်မှုတွေလည်းပထမဆုံးအကြိမ်အဖြစ်ပါဝင်မှာဖြစ်ပါတယ်။ဂျပန်နိုင်ငံဝန်ကြီးကလုံခြုံရေးအခြေအနေကပိုပြီးဆိုးရွားလာနေတာကအခုခါအမေရိကန်ဂျပန်နှစ်နိုင်ငံမဟာမိတ်အဖွဲ့ရဲ့အင်အားကိုပြသဖို့အခွင့်အရေးတရဖြစ်လာနေတယ်လို့ဂျပန်ဘုတ်ချုပ်ကြီးကိုဂျီယာမာဇာကီကရဟရင်တဲစစ်တမ်းပေါ်ကာကာပေါ်မှာသတင်းတောက်တွေကိုပြောပါတယ်။အရှေ့တရုတ်ပင်လယ်ပြင်နဲ့အငင်းပွားနေတဲ့ဂျပန်ခေါ်ဆန်ကာကူကျင်းစုနဲ့တရုတ်ခေါ်ဒါယိုယူကျင်းစုအနီးတရုတ်ရေတပ်လှုပ်ရှားမှုမြင့်တက်လာတဲ့အပေါ်ဂျပန်နိုင်ငံအနေနဲ့စိုးရိမ်မှုတွေကြီးထွားလာနေတာလည်းဖြစ်ပါတယ်ခင်ဗျာ။